ပန်နိုင်ငံတိုကျင်းမြို့မှာကျင်းပတဲ့ခြေချင်းမြောက်မဲခေါင်ဂျပန်ထိပ်တိစုပွဲအတွင်းမဲခေါင်ဒေသ၅နိုင်ငံဖြစ်ကြတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်၊ထိုင်းနဲ့အိရှင်ဂျပန်နိုင်ငံတို့အကြားဆက်ဆံရေးတွေတိုးမြှင့်ဆောင်ရွက်ဖို့ပါဝင်တဲ့ Tokyo Strategy 2018 Tokyo Mahavihara 2018သဘောတူညီချက်ကိုထိပ်တိစုပွဲနောက်ဆုံးနေ့ဖြစ်တဲ့အောက်တိုဘာလ9ရက်နေ့မှာသဘောတူချမှတ်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီသဘောတူညီချက်အရမဲခေါင်ရာဝန်း၅နိုင်ငံနဲ့ဂျပန်တို့ဟာမဟာဗျူဟာမြောက်မိတ်ဆက်နိုင်ငံတွေဖြစ်ကြောင်းသဘောတူညီချက်မှာဖော်ပြထားပြီးဒေတာရင်းအဆင့်မြင့်လမ်းမဆက်သွယ်ရေးတွေဖွံ့ဖြိုးတိုးတက်လာအောင်လှုပ်ဆောင်ရေးအတွက်ထိတွေ့ဆက်ဆံမှုတွေပုံမကောင်းမွန်အောင်လှုပ်ဆောင်တာလူသားအရင်းအမြစ်တိုးမြင့်ရေးနဲ့တဘာဝပတ်ဝန်းကျင်ထိတွေ့ရေးစတဲ့မူသုံးချက်အပေါ်အခြေခံပြီးအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်မဲခေါင်ဒေတာဟာအနာဂတ်မှာဖွံ့ဖြိုးတိုးတက်မယ့်အလားအလာတွေများစွာရှိနေတာကြောင့်မဲခေါင်ဒေသနိုင်ငံအနေနဲ့ဂျပန်နိုင်ငံတို့အနေနဲ့အတူတကွကြွယ်ဝချမ်းသာရေးကိုသဘောတူကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ထိပ်တိစုပွဲအပြီးမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအနာဂတ်မှာမြန်မာနိုင်ငံအနေနဲ့လည်းမဲခေါင်ဒေသဆိုင်ရာကိစ္စရပ်တွေမှာတက်ကြွစွာပါဝင်သွားမယ့်အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါတယ်။
2019ခုနှစ်မှာမိကောင်နဲ့ကျွန်တော်ပုံမှန်ပြောပူးပေါင်းဆောင်ရွက်တဲ့ဆုံးရှားမှုအတွင်းအထက်မှာလေကျွန်တော်တို့မြန်မာနိုင်ငံအနေနဲ့တက်တက်ကြွကြွပါဝင်လာဖို့ကျွန်တော်တို့စီစဉ်ထားပြီးဖြစ်ပါတယ်။အထူးသဖြင့်လူမှုရေးရင်ကျေးမှုဘက်ကနေပြီးကျွန်တော်တို့ပုံမှန်ပြောပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်လာအောင်လို့အားပေးချင်ပါတယ်
။တကယ်လို့မဲခေါင်ဒေသကနိုင်ငံတစ်ခုရဲ့အဖြစ်တည်ရှိမယ်ဆိုရင်ကမ္ဘာမှာနံပါတ်6လူဦးရေအများဆုံးနိုင်ငံဖြစ်ပြီးမဲခေါင်ဒေသ၅နိုင်ငံက GDP တွေကိုပေါင်းလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာ800ဘီလီယံရှိမှာဖြစ်ပါတယ်။မဲခေါင်နိုင်ငံတွေရဲ့ပြည်ပပို့ကုန်အားလုံးကိုပေါင်းကြည့်လိုက်မယ်ဆိုရင်လည်းဒေါ်လာ466ဘီလီယံရှိနိုင်မယ်လို့ခန့်မှန်းထားကြတာကြောင့်ကမ္ဘာမှာကိုကုမြောက်အင်အားအကြီးဆုံးစီးပွားအုပ်စုဖြစ်မယ်လို့ဆိုပါတယ်။ဒါကြောင့်မဲခေါင်ဒေသဟာစီးပွားဖွံ့ဖြိုးမှုအလားအလာကောင်းတဲ့အရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။မဲခေါင်နိုင်ငံအချင်းချင်းကုန်သွယ်ရေးဟာလည်း800ခန့်နှုန်းလောက်ပဲရှိနေသေးတာကြောင့်ကျန်တဲ့90ရာခိုင်နှုန်းကိုတခြားမဲခေါင်ဒေသပြင်ပနိုင်ငံတွေကိုတင်ပို့နေကြတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလက်ရှိအင်အားအကြီးဆုံးစီးပွားအုပ်စုတစ်ခုဖြစ်တဲ့ EU အဖွဲ့ဝင်နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်80ရာခိုင်နှုန်းဟာ EU အဖွဲ့ဝင်နိုင်ငံအချင်းချင်းတွေကိုတင်ပို့ကြတာဖြစ်ပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မျှော်လင့်သလိုမဲခေါင်ဒေသမှာမြန်မာနိုင်ငံဘလောက်အထိအတွင်းကြကြပူးပေါင်းပါဝင်နိုင်မလဲ။အထူးသဖြင့်မဲခေါင်ဒေသကတခြားအဖွဲ့ဝင်နိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ခြင်းအပြင်မြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရနိုင်သလဲ။မဲခေါင်၅နိုင်ငံကိုအကူအညီပေးခြင်းနဲ့အင်အားကြီးနိုင်ငံတွေရဲ့သဘောထားတွေကဘယ်လိုရှိသလဲဆိုတာကိုမေးကြည့်တဲ့အခါလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့စီးပွားရေးပညာရှင်ဥကန်ထွန်းကအခုလိုတုံ့တက်ပါတယ
်စီးပွားရေးကဒီထက်မှာဆိုရင်ကျွန်တော်တို့ကဗမာပြည်ကအောက်ကျဆုံးလို့ဖြစ်နေတယ်နော်ဒီမဲခေါင်ဒေသမှာတော့တကယ်တော့ဒီဒေသဖွံ့ဖြိုးရေးတက်ကအခုကအနောက်နိုင်ငံတွေကဗမာနဲ့ဆက်တယ်မရှိတော့တရုတ်နဲ့ဂျပန်ပဲအဓိကပါအင်အားကြီးနိုင်ငံတွေနဲ့ဆိုဒီနိုင်ငံနိုင်ငံတို့ကျွန်တော်မြင်နေတယ်ကျွန်တော်အဲ့တမှာဂျပန်ကအခုလိုထားတယ်တက်တက်ကြွကြဟိုဒီအားပေးကူညီမယ်ဆိုတာသိရတော့ခုကတက်တော့ပို့ပြီးတော့ကောင်းပါလေအကောင်းလို့ကျွန်တော်မြင်ပါတယ
်အင်းကြီးချင်းနိုင်ငံအနေနဲ့လုပ်တဲ့စီးပွားရေးဟာပို့ပြီးတော့ဟိုပေါ့နှုတ်နှစ်ဖက်ပို့အကျိုးရှိစေတယ်ပေါ့နော်ဒီဆိုတော့မဲခေါင်နိုင်ငံအချင်းချင်းကြားထဲမှာရောမြန်မာနိုင်ငံကဒီစီးပွားရေးကိုပို့ပြီးတော့အရှင်မြင့်ပြီးတော့ပေါ့နော်ဟိုတနည်းနည်းနဲ့အရှင်မြင့်လုပ်မယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံကဖွံ့ဖြိုးမှုကတော်တော်လေးနောက်ကျကြံနေတာရောဒီအရှာထဲမှာဆင်းရဲတဲ့နိုင်ငံတွေလို့ယူဆထားတဲ့နိုင်ငံတွေထဲမှာတော့မြန်မာဘိတ်ကျကြံနေခဲ့တယ်ဆိုတော့ပို့ပြီးတော့များကျွန်တော်တို့ဟိုမြန်မြန်လေးအရှင်တွန်းပြီးသွားနိုင်မလား
ကျွန်တော်မြင်တာကတော့အင်းကြီးမြင့်တဲ့ကတော့မုတ်ချတယ်ပို့ပြီးတော့ပူပေါင်းပြီးတော့ဆောင်ရမှာဖြစ်တယ်အချင်းချင်းအနိကဆိုတော့ဘာဖြစ်ဟိုစတွေရောပိုင်လာရောပို့ဆောင်ရောကျင်းနေတယ်မဟုတ်ဒီဆက်တဲ့အတွက်ထိကြောင်းမှုကလာပို့ပြီးတော့ဉာဏ်ဆက်မှာတယ်တိုးတော့လဲဟိုကျွန်တော်တို့ဒီမြေကောင်းဒီတဲ့နိုင်ငံအများစုကနှစ်ပိုင်းပေါ်တယ်လောအားနဲ့ငွေရပါတယ်ဟုတ်တယ်ဘာလို့ဆိုအလုပ်တစ်ခုလုပ်မယ်ဆိုရင် manpower ရဲ့ money ရဲ့ကျန်တော့ပါလေအစိုးရတရားလို့ရတယ်ဆိုတော့အခုအောင်ကြတော့တက်တဲ့အင်ဂျင်ရှင်တွေနဲ့ကျွန်တော်တို့ဒီမှာဖက်ကရဲဒီလိုငွေရင်းအားကိုတက်နိုင်တဲ့လိုဂျပန်နိုင်ငံလိုကုညီလိုတဲ့နိုင်ငံတွေအကူအညီယူတာကတော့ဒါကျွန်တော်မမှားဘူးလို့ထင်ပါတယ်။နောက်ကျွန်တော်တီးရတော့ဒီနေ့တရင်မှာတွေ့လိုက်တာဂျပန်လက်ဆောင်ပေါ့လေ။ကန်ကျောင်းဆောင်ကလည်းပူလာပြီးတော့ရင်းနှီးနေတယ်ပြီးတော့ထုတ်တဲ့အောင်လုပ်ပြမယ်ဆိုတော့အဲ့ဒီကတည်းကကျွန်တော်တို့ကတအားရှိတယ်လို့ထင်ပါတယ်။ဟိုဒီမန်နီနဲ့ မင်းပါပါပါလေဆိုးရဆိုတာစီးပွားရေးမှာဒါလိုပါဘာလို့ပဲလောကရှိရှိလုံးချင်ရရှိရှိမေးရမတတ်နိုင်လေကျွန်တော်တို့ကတော့မညာဘူးခင်ဗျအဲ့တော့အင်းကြီးအနေနဲ့ကြည့်လိုက်လို့ရှိရင်ကျွန်တော်ငွေရမ်းမှာဂျပန်ကိုလောက်ဟိုတောင်တင်းပါလေဂျပန်ရဲ့ဒီအခြားနိုင်ငံတွေမှာသူကဒုတိယဆုံးနိုင်ငံဖြစ်တဲ့အတွက်ခွန်ကြီးနဲ့နောက်မျိုးပြင်းနဲ့ခွန်ကြီးနိုင်ငံတကာတွေကြိုးရှိမယ်ဆိုလို့ရှိရင်ဒါမျိုးပြင်းလည်းကျွန်တော်မြင်ပါတယ်တောင်းနှစ်လမ်းသွားပေါ့
မြန်မာနိုင်ငံကရောဘယ်လိုကဏ္ဍတွေမှာများဦးစားပေးပြီးတော့လုပ်တင်တယ်လို့ဥက္ကဋ္ဌံသတိထားမိတယ်လေဥပမာကျွန်တော်တို့စံတင်ပို့တယ်ပဲဆိုကြပါစို့စံတင်ပို့တယ်ဆိုရင်လည်းမြန်မာနိုင်ငံဟိုအဓိကထက်ကွန်ဆုပ်ပြီးပြောကြတယ်သို့တော်လည်းထိုင်းတို့ဗီယက်နမ်တို့နဲ့ကျွန်တော်တို့ရှင်းလိုက်ရင်ကျွန်တော်တို့စံ quality ကမကောင်းဘူးမတိုးနိုင်ဘူးဆိုပြီးတော့စံကုန်တယ်တွေကပြောတယ်ဒီတွေးမမိဘူးပေါ့နော်အဲ့အဲ့ဒါဆိုရင်တခြားဘာလုပ်မလဲကျွန်တော်တို့ရေလုံငန်းအောင်ငါးလုံငန်းရေလုံငန်းငါးလုံငန်းလုပ်မလားဆိုတော့
ဒီလိုနဲ့
တော့တဘာဝတောင်းွက်ထွက်တယ်ဟိုတွင်းထွက်ယတနာတွေထွက်တယ်ဟိုတွင်းထွက်တရားသာတွေထွက်တယ်အဲတွင်းထွက်တရားသာဘယ်ဟာများကျွန်တော်တို့ဥစားပေးလုပ်တင်တယ်လို့ဥက္ကံတော်တတိထားမိတယ်လေ
ဆိုတော့လောလောဆယ်အနိကဆုံးဆိုတယ်ပေါ့လေဒေသချင်းဆိုရင်နိကမုနိယဆိုရေလုံးငန်းငန်းနဲ့ရေလုံးငန်းဥစားပေးတယ်လေဒုတိယကတော့ဟိုတွင်းထွက်ပစ္စည်းပေါ့လေကျွန်တော်တို့ကသတ္တံပရမညာလေလေအဲ့ဒါတွေကဂျူထွက်နေတယ်လို့လည်းကျွန်တော်တို့တရင်နေကြားတယ်လေအဲ့ဒါကိုဂျူဖိမှုမရှိအောင်ကျွန်တော်လက်ပြီးတော့အဲ့ဒါဆိုရင်ပုဆံလည်းတော်တော်လေးစီးပွားရေးတော့အထောက်အကူဖြစ်နေတယ်အဲ့တော့ယူတက်ပစ္စည်းတင်းနည်းကတွင်းတက်ပစ္စည်းတွေအဲ့ဒါကျွန်တော်ကအဲ့ဒီနှစ်ခုကို priority ပေးခဲ့တယ်လို့ကျွန်တော်ထင်ပ
ါတယ်ဂျပန်ကဥဆောင်ကျင်းပတဲ့မဲခေါင်ထွေးတီးစီးဝယ်ရှိနေသလိုတစ်ဖက်မှာလည်းတရုတ်နိုင်ငံကမဲခေါင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုပြီးမဲခေါင်နိုင်ငံတွေနဲ့လက်တွဲဆောင်ရွက်နိုင်မဲ့စီမံကိန်းတရက်ကိုမကြတဲ့ခင်ကအဆိုပြုထားပါတယ်ခင်ဗျာ